ဩဂုတ်လ3ရက်နေ့ကအချိန်30မြောက်2012လန်ဒန်နွေရာသီကမ္ဘာအိုလံပစ်အားကစားပြိုင်ပွဲရဲ့အမျိုးသားမီတာတရာလက်ပြကူးပြိုင်ပွဲမှာကမ္ဘာကျော်အမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖက်စ်ကရွှေတံဆိပ်ဆုကိုဆုခုခဲ့တာကြောင့်အိုလံပစ်သမိုင်းမှာတဦးတည်းတံဆိပ်ပေါင်း22ခုရရှိထားသူအဖြစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။အသက်18နှစ်အရွယ်အမေရိကန်အမျိုးသမီးရေကူးသမားမစ်ဆီဖရန်ကလင်ကလည်းအမျိုးသမီးမီတာ200နောက်ပြန်ကူးပြိုင်ပွဲမှာပထမရခဲ့တာကြောင့်ဒီအိုလံပစ်ပြိုင်ပွဲမှာသူမရဲ့တတိယမြောက်ရွှေတံဆိပ်ဆုကိုရရှိသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မှာအမေရိကန်ပြေးခုံပြေးအားကစားသမားတွေအချိန်မလဖြစ်ခဲ့ရပေမဲ့အမေရိကန်ရေကူးအားကစားသမားတွေကအမေရိကန်အိုလံပစ်အသင်းကိုမျက်နှာပန်းလှစီခဲ့ပါတယ်။အမျိုးသမီး5မျိုးစုံပြေးခုံပြေးပြိုင်ပွဲတွေကမီတာ100တန်းကျော်ပြိုင်ပွဲမှာဗြိတိန်သူဂျက်စီကာအဲနစ်ကကမ္ဘာအကောင်ဆုံးစံချိန်နဲ့ပန်းဝင်ခဲ့တာကြောင့်အင်ရှင်ဘရီရှာပြည်သက်ကိုရင်ကုန်ဆိတ်လှုပ်ရှားစေခဲ့ပါတယ်။ Ethiopia က9ချိန်မြောက်မီတာ100ကမ္ဘာချန်ပီယံ Tirunesh Dibaba က Kenya က Sally Kinyanjuro နဲ့60ကအသာလက်ရှိကမ္ဘာချန်ပီယံ Kenya ကပဲ Vivian Cheniuro နဲ့60ကစာပြီးပေါင်းဝင်သွားခဲ့ပါတယ်ခင်ဗျာ။